မွန်ပြည်နယ်မော်လမြိုင်မြို့မှာပြီးခဲ့တဲ့ခရစ်စမတ်နေ့ဒီဇင်ဘာ25ရက်နေ့ကရခိုင်ပြည်နယ်ဘက်ကလာတဲ့ရိုဟင်ဂျာအယောက်20ကျော်ဖမ်းဆီးခံခဲ့ရတယ်လို့ရိုဟင်ဂျာအရေးလှုပ်ရှားသူတွေကပြောပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်တွေဟာလူကုန်ကူးသူတွေရဲ့ပြစ်မှတ်ဖြစ်လာနေပေမဲ့ကာကွယ်ပေးနိုင်မှုအားနည်းတယ်လို့လည်းရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကထောက်ပြကြပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ညာကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့လိုင်ရက်ကွက်အုပ်ဖို့လမ်းကငားတဲ့တိုက်မှာမွတ်စလင်အယောက်20ကျော်ဖမ်းဆီးခံခဲ့ရပါတယ်။ဖမ်းဆီးခံရသူတွေဟာအမျိုးသား73ယောက်နဲ့အမျိုးသမီး71ယောက်ဖြစ်ပါတယ်။လက်ရှိမှာတော့သူတို့ကိုထိန်းသိမ်းစစ်ဆေးနေတယ်လို့ရိုဟင်ဂျာအရေးအခွင့်အရေးပေးနေသူတူက VOA ကိုပြောပါတယ
်။ဟုတ်ပါအမျိုးသားလည်းပါတယ်အမျိုးသမီးကများတာပေါ့။အဲသူတို့ထွက်လာတာကရသေးတောင်တမီးလားဆိုတဲ့ကြေးရတရားရှိတယ်။အဲ့ဒီမှာသူတို့ကလူမောင်ကိုပွဲစားတွေကအဲ့ဒီမှာလူစုကြတယ်။သူတို့လာတာကတော့ဟိုအတူတူမောင်းတော့ဘူးတီတောင်တို့အနေနဲ့ရဲရဲပါကခိုင်နေနေရတယ်ရိုဟင်ဂျာတွေအဲ့ဒီနေရာကိုစုပြီးတော့ပွဲစားတွေကခေါ်လာတယ်။သူတို့ဆက်လီပေါ်မှာအဲတက်ဆိုင်ရဟိုဘာခေါ်မလဲဒီသူတို့နဲ့ဆိတ်ဆက်ထားတဲ့လူတွေရဲ့လုံခြုံရေးကိုယူပြီးတော့ဆက်လီပေါ်တင်ပြီးတော့သူတို့ဒီဘက်ကိုလာကြတာပေါ့နော်ဒီဘက်ကလာပြီးအယောက်တွေကိုရောက်တယ်သူဆက်လီတွေကဖမ်းမိတာရှိတယ်တချို့ဆက်လီတွေကဖမ်းမမိတော့သူတို့ကိုလူအုပ်စုခွဲပြီးတော့ပွဲစားတွေအဆက်နဲ့နေရာခေါ်ထားတယ်အဲ့ဒီကနေကားနဲ့တည်တာပေါ့နော်တွားကျင်တဲ့နေရာကဒီအတူတူပြန်တော့အဲမလေးရှားတို့နော်ပြီးတော့တချို့တွေကြတော့ရန်ကုန်ပေါ့
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဂျာတွေဟာဒေတာတွင်ကူးတန်းသွားလာခွင့်မရှိတာမို့လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာအခုလိုမကြာခဏဆိုသလိုဖမ်းဆီးခံကြရပါတယ်။ဒါပေမဲ့လည်းဒုက္ခသည်စခန်းတွေကနေဤမျိုးမျိုးနဲ့ထွက်ခွာသွားလာမှုတွေကရှိနေသေးပဲလို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်။ရခိုင်ဒေတာတွေမှာသူတို့ကိုခရီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လည်းဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူတို့ကိုအကူအညီပေးနေသူတွေကပြောပါတယ်
။လူမောင်ကိုပေးတာတမားတွေကမျက်စိကျစရာကဘာမှစားစီအဟမ်းတမ်းမရှိတဲ့ပုံစံဖြစ်နေတဲ့အတွက်သူတို့ကလွတ်လွတ်လပ်လပ်ပိုင်ခွင့်ရသွားတဲ့သဘောဖြစ်နေတယ်။ဒီကြောင့်မစင်းတဲ့ကြောင့်ပေါ့နော်။ဒါကြောင့်ကလူမောင်ကိုပေးတာကမျက်စိကျစရာရှိတယ်၊စားကွက်လိုဖြစ်နေတယ်၊စပြက်လိုဖြစ်နေတယ်။အဲ့ဒီစပြက်ကအသာစင်းမရှိတဲ့ပုံစံဖြစ်နေတယ်။အသာစင်းမရှိတဲ့သဘောကသက်ဆိုင်ရာလူကြီးတာဝန်ယူထားတဲ့လူတွေကဘယ်သူမှအသာစင်းမလုပ်ကြဘူး။မလုပ်ကြတဲ့အတွက်လွတ်စီရလို့ဝင်းညာဝင်းသက်စုတော့သက်ချင်တဲ့ပုံစံဖြစ်နေတာပေါ့နော်။ဝင်းလို့တော့မရဘူး၊ထက်တဲ့ပုံစံမျိုးဖြစ်နေတာပါ။အဲ့လိုသဘောတော့ဖြစ်နေတယ်။အဓိကအဲ့ဒါပါပဲ။
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းရန်ကုန်တိုင်းလှေကူးမြို့နယ်ဘာလာကျေးရွာအနီးမှာတေဆုံးနေတဲ့ရိုဟင်ဂျာ73ဦးရဲ့အလောင်းတွေကိုလည်းတွေ့ရှိခဲ့ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ဘက်ကနေထွက်ပြေးလာပြီးလူပွဲစားတွေခေါ်ဆောင်လာချိန်အသက်ရှူချက်တေဆုံးခဲ့တာဖြစ်တယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းရန်ကုန်တိုင်း၊ဧရာဝတီတိုင်း၊ပဲခူးတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့မှာဖမ်းဆီးခံခဲ့ရတဲ့ရိုဟင်ဂျာ1000နီးပါးရှိပြီဖြစ်တယ်လို့ရိုဟင်ဂျာအရေးလှုပ်ရှားနေသူတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအုံကိုလက်မခံထားပါဘူးခင်ဗျာ